မနက်ကတည်းကလက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးချွတ်ချုံကြမှုကြောင့်လုပ်ငန်းတွင်ကွင်းနေမှာကလေးလုံသားအရေးအတွက်ဟာဆက်ပြီးတိုးပွားနေပြီးသူတို့ကိုအကာအကွယ်ပေးနေတဲ့ရန်ရဲတွေလည်းပျက်စီးနေတဲ့အကြောင်းကလေးလုံသားအရေးကြွန့်ကျင်သူတွေကဝေဖန်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညာဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံကအသက်9နှစ်နဲ့18နှစ်ကြားကလေးတသန်းကျော်ဟာလူညုံရင်းနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုထိခိုက်စေတဲ့အလုပ်တွေကိုလုပ်နေရကြောင်းအပြည်ပြည်ဆိုင်ရာအလို့သမားများအဖွဲ့ချုပ် ILO ကပြောပါတယ်မြန်မာနိုင်ငံကလေးသူငယ်အခွင့်အရေးဥပဒေအရအသက်14နှစ်အောက်ကလေးတွေကိုအလို့သမားဖြင့်ခိုင်းစေခွင့်မရှိပေမဲ့စည်ရင်းမွေတည်မှုအလို့သမားဥပဒေမခိုင်မမှုပညာသင်ကြားခွင့်မရရှိမှုနဲ့အခြားအကြောင်းတွေကြောင့်ကလေးလူသားဥယျာဉ်ရှင်တန်ကြီးထွားလာနေတာပါကလေးလူသားအရေးအတွက်ကိုရှော့ချဖို့အဖွဲ့အစည်းတွေကစူးစမ်းခဲ့ပေမဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ပုံများလာနေတယ်လို့တွက်ဆရကြောင်းERD ဥပဒေပညာသင်ကျောင်းရဲ့ဒါရိုက်တာဦးမင်းသွင်က VOA ကိုပြောပါတယ
်ကျွန်တော်တို့စမကအရင်ကတည်းကလည်းဒါတရားဥပဒေစိုးမိုးနဲ့ပတ်သက်ပြီးတော့လည်းဒါအားနည်းတယ်ပေါ့နော်အားနည်းတယ်ပေါ့ဆိုလိုချင်တာကတော့ပြီးခဲ့တဲ့2019-2020ဒီ NLD ဆွေးနွေးလက်ထက်မှာတော့ကျွန်တော်ကတော့ပုံနှိပ်မြှုပ်တာမှုရှိလာတဲ့အမျှကျွန်တော်တို့ဒါဒီအပေါ်မှာမှဒါ focus ထားတဲ့အခွင့်အရေးတွေရန်တရားတွေကတော့ကျွန်တော်တို့ပေါ်လာတာပေါ့ဒါဆိုအဲ့ဒီကာလအနာမှာကျွန်တော်တို့ကဒီလိုသွားနေပတ်သက်ပြီးတော့မှကိုရှော့ချတဲ့နေပမာဏကအင်မတန်ကိုနည်းပါသေးတယ်ဆိုဒီလိုအခြေအနေမျိုးမှာပါစီစစ်တပ်ကအာဏာပိတ်တဲ့အခြေအနေမှာကတော့ကျွန်တော်တို့ခလီလုပ်သားတွေကပုံပြီးတော့မှညားလာနိုင်တဲ့အနေအထားမျိုးမှာရှိရလို့တော့ကျွန်တော်တို့ခံမှန်းပါပဲဗျာ
မြန်မာနိုင်ငံမှာအခုဆိုရင်ပြည်သားစုဝင်ငွေအတွက်ခလီတွေကိုလည်းလုပ်ငန်းခွင်တွေကိုဆေးလွတ်နေရပါတယ်စိုက်ပျိုးရေးကုန်ထုတ်လုပ်ငန်းအထည်အချုပ်လုပ်ငန်းအိမ်တွင်းဝန်ဆောင်မှုနဲ့တပ်တုဒုဖွဲ့ရေးလုပ်ငန်းတွေမှာခလီလုပ်သားတွေအရင်ကတည်းကအများအပြားရှိနေနေပြီဖြစ်ပါတယ်အခုအချိန်မှာတော့ကလေးလူသားခေါင်းပုံဖြတ်မှုလိုကိစ္စတွေကိုအလို့ရှင်တွေကပြောင်ပြောင်တင်းတင်းချိုးဖောက်လာနေတယ်လို့ကလေးသူငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်အဖြစ်တာဝန်ယူခဲ့သူဦးတန်းထိုက်က VOA ကိုပြောပါတယ
်ကလေးသူငယ်တွေကိုကာကွယ်ပေးတဲ့ရန်ရဲကအခုအချိန်ခါမှာလုံးဝပြတ်ပြီးနေတယ်ဒါကလေးသူငယ်ကိုအဓိကထားပြီးတော့သူ့အမေဖုကတပတ်မှန်းလာလေဟိုရန်ရဲတွေကဟိုအလွန်ပဲဖိကူးသေးတယ်နေတယ်တကယ်ဆိုလို့ရှိရင်ဆိုင်ရိုက်ကောမဒီဂရိတ်အစင်းရှိတဲ့အလူဝန်ရဟွန်အန်ဟဲလိုင်းဟော့ဘ်လိုင်းရရှိမယ်။နောက်ပြီးတော့ဒီကလေးတငယ်လေးနဲ့ပတ်သက်တဲ့ကုညီပံ့ပိုးပြရမယ်ရင်တက်ခွက်ရန်ရာကလည်းတော့ဒီအရေးကိုပုံမှန်ဆောင်ရွက်ခြင်းမရှိဘူး
။ ILO အဖွဲ့ကတော့အခု2023ခုနှစ်မှာအလုံးအတွက်လူမှုတရားမျှတမှုပေါ်ဆောင်ဖို့နဲ့ကလေးလူသားအဆုံးသတ်ဖို့ဆိုတဲ့ဆောင်ဖို့နဲ့မြန်မာနိုင်ငံမှာလဲကလေးတွေကိုအကာအကွယ်ပေးဖို့တိုက်တွန်းထားပါတယ်အနွမ်းပါဆုံးမိသားစုတွေကကလေးတွေဟာဆိုးရွားတဲ့လူမှုစည်းဝါးရေးရဲ့တက်ရောက်မှုကိုပိုပြီးခံရနိုင်ခြင်းရှိတာကိုလဲတနင်္လာနေ့ကကြားရောက်တဲ့ကမ္ဘာလုံးဆိုင်ရာကလေးလူသားပပျောက်ရေးနေ့မှာ ILO ကသတိပေးခဲ့တာပါအခုမေလကုန်မှာအမေရိကန်လူ့သမားရေးဝန်ကြီးဌာနကနိုင်ငံတကာဆက်ဆံရေးတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံအထွေထွေအလို့သမားသက်မကများအဖွဲ့ချုပ်တို့တွေ့ဆုံခဲ့ရမှာလဲစမှုဇုံတွေမှာကလေးလူသားအတင်းအဓမ္မခိုင်းစေမှုတွေကိုအဓိကထားပြီးဆွေးနွေးခဲ့ကြပါတယ်။အခုဆိုရင်မိသားစုဝင်ငွေရဖို့ကလေးလူသားတွေဟာစမှုဇုံအထည်ချုပ်လိုနေရာမျိုးတွေမှာအခကျင်းငွေနည်းနည်းနဲ့အများပြားဝင်ရောက်လုပ်ကင်နေကြပြီလို့လဲကလေးလူသားအရေးဆောင်ရွက်နေသူတွေကပြောကြပါတယ်ခင်ဗျာ။